အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်နိုဝင်ဘာလထဲမှာအာရှ၅နိုင်ငံကိုခီးထွက်မှာဖြစ်ပါတယ်။ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတွေအပြင်ဟာဝိုင်ယီကျွန်းကိုနိုဝင်ဘာ၃ရက်ကနေ၁၄ရက်နေ့အတွင်းခီးသွားမယ်လို့အင်ဂျီရောကတောက်ချာနေမှာထုတ်ပြန်ပါတယ်။အာရှဒေသနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားရတဲ့ဆိုတဲ့တန်တိတ်ထံကိုပြသတဲ့အနေနဲ့အခုလိုအာရှနိုင်ငံတွေစီသမ္မတထရမ့်တွားရောက်တာဖြစ်တယ်လို့အင်ဂျီရောရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဟာဖိလစ်ပိုင်မှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စည်းပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးစည်းဝေးပွဲကိုလည်းသမ္မတထရမ့်တက်ရောက်ပါလိမ့်မယ်။အမေရိကန်ရဲ့တာယာဝါပြောမှုနဲ့လုံခြုံရေးအတွက်အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်ပွင့်လင်းမှုရှိတယ်ဆိုတာကိုသမ္မတကဆွေးနွေးမှာဖြစ်တဲ့အပြင်အမေရိကန်ကုံသွယ်ဖက်နိုင်ငံတွေအနေနဲ့မျှတပြီးတော့အပြန်အလှန်စီးပွားဆက်ဆံရေးဟာအရေးကြီးတယ်ဆိုတာကိုအလေးထားပြောဖို့ရှိတယ်လို့အင်ဂျီရောထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားရဲ့ရန်ကြီးမားနေချိန်မှာတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုလည်းသမ္မတထရမ့်တွားရောက်တာဖြစ်ပါတယ်။အခုလိုတမရခီးစဉ်ကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးနဲ့မြောက်ကိုရီးယားရန်ကိုနိုင်ငံတကာရဲ့ဖြေရှင်းမှုပိုပြီးအကောင်းစီမှာဖြစ်တယ်လို့အင်ဂျီရောကပြောပါရရှင်။